ုတိယကမ္ဘာစစ်အတွင်းသင်္ဘင်တပံအကျဉ်ထောင်အဖြစ်ကြေကြာခဲ့တဲ့ပိုလန်နိုင်ငံကအော့စ်ဝစ်ဘိုက်ခူဘိုက်ကီနိုကို2012ခုနှစ်အတွင်းကမ္ဘာလှည့်ခရီးသည်အလာရောက်မှုကအမြင့်ဆုံးအဆင့်ကိုရောက်ရှိခဲ့တဲ့အကြောင်းအကျဉ်ထောင်အရာရှိတွေကပြောလိုက်ပါတယ်။ပိုလန်တောင်ပိုင်းမှာရှိတဲ့လူမျိုးတုံးတက်ဖြတ်ခဲ့တဲ့အော့စ်ဝစ်အကျဉ်ထောင်ကိုမနှစ်တုန်းကလူပေါင်းတသန်းခွဲလောက်အလဲလာရောက်ခဲ့ကြောင်းတောက်ချာနေကပြတဲ့ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားတာပါ။အဲ့ဒီတွေဟာပိုလန် Great Britain American Italy ပြင်သစ်Israel, Spain, Czech ပြည်သူသမ္မတနိုင်ငံနဲ့တောင်ကိုရီးယားစတဲ့ကမ္ဘာအနှံ့ကလာရောက်ခဲ့ကြတာဖြစ်ပါတယ်။ Auschwitz အကျဉ်ထောင်ဟာဥရောပတစ်ခုလုံးအတွက်ပြန်လည်အောက်မေ့ဖွယ်ရာအဓိကနေရာတစ်ခုဖြစ်လာနေကြောင်းနဲ့လူမှုအသိအမြင်ကြီးတစ်ခုလုံးအခုချိန်ထိရင်ဆိုင်ခံစားနေရဆဲဖြစ်တဲ့စိန်ခေါ်မှုတွေကိုမိမောင်းထုတ်ပြနေတယ်လို့ညွှန်ကြားရေးမှူး Piotr Sawicki ကပြောပါတယ်။အော့စ်ဝစ်အကျဉ်ထောင်တွင်မှဂျူးလူမျိုးအများစုပါဝင်တဲ့လူပေါင်းတသန်းကျော်ဟာ1945ခုဇန်နဝါရီလအတွင်းဆိုဗီယက်တပ်ဖွဲ့ဝင်တွေကလာရောက်ကယ်တင်ချိန်မတိုင်ခင်အထိနာဇီဂျာမနီစစ်သားတွေရဲ့တပ်ဖြတ်မှုကိုခံခဲ့ကြရတာပါ။အဲ့ဒီအကျဉ်ထောင်ပြတဲ့အတွင်းမှာစာအုပ်တွေ၊ရှုဖက်နှက်တွေ၊သပင်ရှင်းတဲ့ brush တွေလိုမျိုးစခန်းမှာနေထိုင်ပြီးတော့ဓာတ်ငွေပေးအသက်ခံခဲ့ကြရသူတွေပိုင်ဆိုင်သုံးစွဲခဲ့ကြတဲ့ပစ္စည်းတွေကိုပြသထားပါရဲ့ရှင်။